တရုတ်ဆိုရရဲ့ဂျောင်းဝင်ဆက်ဆက်မှုအရာမြန်မာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲ့တို့ကုမင်းမြို့မှာမနေ့ကစပြီးတော့ဆွေးနွေးနေကြပါတယ်လို့နှီးစက်တဲ့အတိုင်းဝိုင်းကပြောပါတယ်ဆွေးနွေးပွဲအတွင်းမှာတော့စစ်ရေးပဋိပက္ခတွေကြီးထွားနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေလည်းပါဝင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်ပြီးခဲ့တဲ့တစ်ခေါက်မတ်လတုန်းက၄ချိန်မြောက်ကုမင်းမြို့ရဲ့ဆွေးနွေးပွဲမှာနယ်စပ်ကုံသွေးရေးအပါအဝင်သဘောတူညီမှုမရခဲ့တာကိုထပ်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့ရခိုင်ကစစ်ပွဲတွေဖြစ်နေတာကိုလည်းအေးအေးရခိုင်တပ်တော်နဲ့တီးတန့်တည့်ရဆွေးနွေးဖို့ရှိပါတယ်လို့နှီးစက်သူတွေကပြောပါတယ်ဒီနှစ်စံတုန်းကလှုပ်ခဲ့တဲ့၃ချိန်မြောက်ဆွေးနွေးပွဲတုန်းကတော့ရှမ်းမြောက်ဒေသအပြည့်ရဖို့သဘောတူခဲ့ပေမဲ့ပြီးခဲ့တဲ့မတ်လဇန်ပိုင်းတုန်းကတော့နယ်စပ်ကုံသွေးရေးသဘောတူညီချက်အတိအကျမရခဲ့တယ်လို့ရခိုင်ရေးတီးတန့်ဆွေးနွေးမှုမှာလည်းအဖြေမရခဲ့ဘူးလို့နှီးစက်သူတွေကပြောပါတယ်အခုတစ်ခေါက်၅ချိန်မြောက်ကုမင်းမြို့ Hiking Hotel မှာလုပ်တဲ့ဒီဆွေးနွေးပွဲမှာတော့မြန်မာစစ်ကောင်စီဘက်ကအရင်တုန်းကတောက်လျှောက်ဦးဆောင်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးမင်းနိုင်မပါဘူးလို့လည်းနှီးစက်သူတွေကပြောပါတယ်အခုနောက်ဆုံးဆွေးနွေးပွဲကိုတော့စစ်ကောင်စီရဲ့အဖွဲ့ဝင်တစ်စစ်ဥပဒေချုပ်ဒုတိယဗိုလ်ချုပ်ကြီးမင်းသက်နိုင်ဦးဆောင်တက်ရောက်တယ်လို့နှီးစက်သူတွေကပြောပါတယ် AA ဘက်ကတော့အရင်တိုင်းဒုတိယစစ်ဦးစီးချုပ်ဒေါက်တာညိုထွန်းအောင်ဦးဆောင်ပြီးတော့ကိုကံဘက်ကလည်းပြည်ပဆက်ဆံရေးဌာနမှဗိုလ်မှူးချုပ်ဖုံးနိုင်ဝင်းဦးဆောင်ပြီးတော့တအန်းဘက်ကတော့ပုံမှန်တက်နေကြဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်တာဖုံးကျော်အစားမဟာမိတ်ဆက်ဆံရေးဌာနမှဒုဗိုလ်မှူးကြီးတာမိုးဟိန်ဦးဆောင်တက်ရောက်တယ်လို့နှီးစက်သူတွေကပြောပါတယ် MNDAA TLNL နဲ့ AA တို့ပါဝင်တဲ့ဒီညီနောင်သုံးဘွဲ့နဲ့စစ်ကောင်စီကြားဆွေးနွေးပွဲမှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်အစိုးရအထူးကိုယ်စားလှယ်ပါဝင်ဆက်ဆက်ပေးလို့ရှိပေမဲ့ပြီးခဲ့တဲ့ AA တီးတန့်ပွဲမှာတော့မပါဝင်ခဲ့ပဲနဲ့မနှက်ပြန်လုံးဝဆွေးနွေးပွဲမှာတော့တရုတ်အနေနဲ့ AA နဲ့တီးတန့်ဆွေးနွေးပွဲကိုအလေးထားလုပ်လာနိုင်ပွဲရှိတယ်လို့လည်းနှီးစက်သူတွေကထောက်ပြနေကြပါတယ်ရှင်။